ကာကွယ်ရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးချယ်ထားတဲ့ပီထက်ဆက်ကအမေရိကန်စစ်တပ်အတွင်းတရားကောင်စိတ်ဓာတ်ပြန်လည်ရှင်သန်ကြီးထွားလာအောင်လုပ်မယ်လို့သူ့ကိုရာထူးခံရေးအတွက်အထက်လွှတ်တော်မှာမနေ့ဇန်နဝါရီလ14ရက်နေ့မှာကျင်းပတဲ့ကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်အရေးအလွန်ကြုံတောက်တာအမျိုးသမီးတွေအပေါ်လင်မဲဆန်ရအနိုင်ကျင့်တာတွေရှိခဲ့ဘူးတယ်ဆိုတဲ့ဆွဆွချက်တွေအတွက်လွတ်တော်အမတ်တွေရဲ့မိကုန်းတွေကိုလည်းရှောင်တိမ်ခဲ့ပြီးသူ့ရဲ့စစ်ဖက်ဆန်ရအတွေ့အကြုံတွေကိုသာအဓိကပြောခဲ့တာပါသူစစ်မှုထမ်းခဲ့စဉ်ကလှုပ်ဆောင်ခဲ့တဲ့အချက်တွေပေါ်အခြေခံပြီးသူ့အနေနဲ့ဒီယာဒူးနဲ့ထိုက်တန်ခြင်းရှိမရှိဆိုတာဆုံးဖြတ်ဖို့ပြန်လည်ဖြေကြားခဲ့ပါတယ်ဟက်ဆက်ဟာရှေ့တန်းမှာတိုက်ပွဲတွေ့ကြုံရှိမှုသူတူဖြစ်တဲ့အပြင်Fox ရုပ်သံသတင်းဌာနမှလည်းအန်ကာအဖြစ်တာဝန်ထမ်းဆောင်မှုသူဖြစ်ပါတယ်။ကြာနာပွဲအတွင်းအီလီနိုက်ပြည်နယ်အထက်လွှတ်တော်အမတ်တမ်မီဒတ်ဝတ်ကအာဆီယံအဖွဲ့ဝင်ဆန်နိုင်ငံရှိတဲ့အထက်ကတနိုင်ငံရဲ့နာမည်ကိုပြောပြပါလို့မေးတဲ့အခါမှာတော့ headset အနေနဲ့ဖြေဆိုနိုင်ခြင်းမရှိပါဘူးခင်ဗျာ။